ဒီကနေ့အစိုးရဆွတ်တော်နဲ့တမရော်ကနိုင်ငံထိပ်သည့်အကြီးကရီဟာနေပြည်တော်ကတမရအိမ်တော်မှာအစီအဝေးတရချင်းပါပြီးတော့ရခိုင်ပြည်နယ်အရေးကိစ္စအပအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေတွေဆွေးနွေးခဲ့ကြပါတယ်။ဒီအစီအဝေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အကြောင်းအရာတချို့ကိုသာသတင်းထုတ်ပြန်တဲ့အပေါ်နိုင်ငံရေးလှိလာသူတွေကဝေဖန်တာတွေရှိနေပေမဲ့လို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံအခြေအနေအရအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပုံမစည်းလုံးညီညွတ်ဖို့လိုအပ်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ဆက်လင်းတဲ့အစည်းအဝေးကိုလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ရန်နာပြီးနောက်တရက်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုသမ္မတ2ဦးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ2ဦးတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေနဲ့အတူပြည်ထောင်စုရှင်းနေကြုံတဲ့တမရာယုံဝန်ကြီးဌာနဒုဝန်ကြီးတို့ပါဝင်တက်ရောက်ခဲ့ပါတယ်။အစည်းအဝေးအပြီးမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးထားတဲ့အခြေအနေစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေရှန်ဂရီလာဒိုင်ယာလော့ဂ်နဲ့သက်ဆိုင်တဲ့ကိစ္စရပ်အပြင်ရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာလဲထုတ်ပြန်တဲ့သတင်းအပြင်ထပ်မံပြောဆိုလို့မရကြောင်းသာဖြေကြားခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကသတင်းထုတ်ပြန်ချက်ဟာပြည်သူတွေကြားမှာဖြစ်ပေါ်နေတဲ့ထင်ယောင်ထင်မှားဖြစ်မှုတွေကိုလွှမ်းမိုးစေတဲ့ထုတ်ပြန်ချက်မျိုးဖြစ်စေလိုကြောင်းပြောပါတယ်။
ဒီအချင်းဝင်တဲ့ပတ်သက်တဲ့ဒီထုတ်ပြန်ချက်ဟာရေပုံရအရန်ဆန်လွန်းနေလို့ကျွန်တော်မြင်တယ်။အဲ့တော့ဒီမြန်မာနိုင်ငံရဲ့အရေးသားလုံခြုံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်အများပြည်သူကအင်တာနက်ဆိတ်ဝင်စားနေတယ်လို့မြင်တယ်။နောက်အဲ့ဒီလိုအခြေအနေမျိုးမှာဒီဒရင်ထုတ်ပြန်တဲ့နေရာမှာဟိုပြည်သူလူထုကြားမှာလည်းပဲပြင်အောင်ဆင်မဖြစ်မှုတွေဟိုကောလာဟလတွေဒါတွေကိုစွန့်မှုနိုင်တဲ့ဒရင်ထုတ်ပြန်ချက်မျိုးတိတိကျကျထုတ်ပြန်ပြီးတော့ပြည်သူလူထုကိုအသိပေးနိုင်ဖို့အရေးကြီးတယ်လို့မြင်တယ်
။မြန်မာပြည်ရဲ့လက်ရှိအခြေအနေမှာအရက်သက်စစ်ဘက်ခေါင်းဆောင်တွေဟာရန်ဖာရန်ခါတွစ်ဆုံတာမျိုးမဟုတ်ပဲပုံမှန်တွစ်ဆုံဆွေးနွေးဖို့ဟာအရေးကြီးလိုအပ်နေကြောင်းလည်းပြောပါတယ်။ဒီလိုတွစ်ဆုံဆွေးနွေးရမှာအပြန်အလှန်ယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်နိုင်ဖို့အခုလိုဆက်ပြောပါတယ
်။အဲ့တော့လက်ရှိအခြေအနေမှာတော့ဥပမာကျွန်တော်နိုင်ငံကြုံတွေ့နေရတဲ့စင်ခေါ်မှုတွေအချက်တဲတွေကိုဒါရင်ဆိုင်ပြီးတော့ဖြေရှင်းတဲ့နေရာမှာအဲကျွန်တော်တို့ဟာဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေချာမှာယုံကြည်မှုနားလည်မှုရှိရှိပူးပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အရက်ဖက်ခေါင်းဆောင်တွေလို့ပြောတဲ့နေရာမှာကျွန်တော်တို့ဟာဟာရခိုင်ပြည်နယ်မှာနော်ရခိုင်ပြည်သူလူထုအများကြီးရထောက်ခံမှုကိုရထားတဲ့ရခိုင်မျိုးသားပါတီခေါင်းဆောင်တွေရဲ့အခန့်ကဏ္ဍကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်မယ်လို့မြင်တယ်။တစ်ဖက်ကဒီလွှတ်တော်တွေကအပန်တွေကိုလည်းနားထောင်ဖို့အရေးကြီးတယ်လို့မြင်တယ်။
မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကလူမှုဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းကအစည်းအဝေးရဲ့ရက်လက်ကိုတုံးတက်ဖို့ခက်ခဲပေမဲ့လက်တလောအခြေအနေအရစစ်တဲ့ရက်ပဲဆက်ဆံရေးမှာညီညွတ်ရေးဟာအရေးကြီးလာကြောင်းပြောပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့နိုင်ငံကပြည်အားတွေကကျွန်တော်တို့တော်တော်များလာတာပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့လည်းတန်ခါ Facebook ကြီးတချို့ဟိုပြန်လုပ်မယ်ဆိုရဲဟာမျိုးလည်းသတင်းတွေရှိလာတယ်။ရှိလာတော့အဓိကတော့ရဟိုညီညွတ်ရေးဟာအရေးကြီးတယ်ပေါ့နော်။ကျွန်တော်တို့ကျွန်တော်အောင်ဆန်းစုကြည်ရဲ့စုပေါင်းအင်အားတို့ကတော့ပြောရတယ်နောက်တစ်ခါကျတော့လည်းဟိုကျွန်တော်တို့တိုင်းပြည်ထဲမှာဟိုဒီကာလမှာပုံပြီးတော့ဟိုညီညွတ်မှုရှိဖို့လိုတယ်ဆိုတဲ့ကာလပေါ့နော်ဆိုတော့အဲ့တော့တစ်ဖက်မှာကျတော့လည်းဖြစ်နေတာကအစတိုင်းပြည်မှာအစိုးရနှစ်ခုဖြစ်နေတယ်လို့စစ်တပ်ရဲ့လုပ်ရတွေကိုအစိုးရကထိန်းလို့မရဘူးစသဖြင့်ဒီလိုပြောဆိုနေတာလည်းရှိရောကျွန်တော်ထင်တယ်ဒီစစ်ပဲအရပဲဆက်ဆံရေးပြည်လဲဖို့ကလည်းပိုအရေးကြီးတယ်လို့ထင်ပါတယ်
ဒီရက်ပိုင်းတွေအတွင်းမှာတော့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာကအဖိအားပေးတာတွေမြင့်တက်လာနေသလိုအစိုးရကစုံစမ်းစစ်ဆေးရေးကွန်ဖရင့်တစ်ခုဖွဲ့ဖို့ကြေညာခဲ့ပေမဲ့ပြည်တွင်းမှာနိုင်ငံရေးဖိအားပေးတာတွေလည်းရှိနေပါတဲ့ဒေါ်အောင်ဆန်းစုကြည်ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးပြည်ထနာရဲ့ဇင်းပစ်ကိုပြည်ရင်းပြည်ပကနားလည်ဖို့လိုအပ်ကြောင်းဂျပန်ခြေစိုက် NHK သတင်းဌာနနဲ့အမေးဖြေမှာပြောဆိုထားပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒေါက်တာတောင်းထွန်းကလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရေးကိုဓမ္မတိထန်ကြကြရှုမြင်ဖို့အရေးကြီးကြောင်းအာရှလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာပြောကြားထားပါတယ်
ကိုမိုးစောတင်ပြသွားတာပါရှင် BOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာအစိုးရရဲ့ထိပ်သီးအစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးအခက်အခဲရဲ့အမြင်တွေကိုနားဆင်ကြရအောင်ပါ။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှက်ရှားပါပါတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ထူးထူးခြားခြားရလဒ်တွေထွက်ပေါ်နိုင်မှာမလားဆိုတာကတော့မေးခွန်းတွေထွက်ပေါ်နေဆဲဖြစ်ပါတယ်။ထိပ်တန်းခေါင်းဆောင်တွေပါဝင်တဲ့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကားလုံးအဖွဲ့အစည်းနဲ့ဆွေးနွေးမှုမျိုးမဟုတ်တဲ့အတွက်လဲရလာတိတိကျထွက်ပေါ်လာနိုင်မှုမသေးချတဲ့အကြောင်းနိုင်ငံရေးနဲ့စီရဲအကဲခတ်ဦးမမောင်စိုးကပြောပါရယ် VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မြင်းမြန်ရမှာဦးမမောင်စိုးကအခုလိုစတင်ဖြေကြားပါရယ
်ဒီနေ့အစည်းအဝေးကအမှန်မှန်တော့ဒီနေ့မှာပြည်သူ့လွတ်တော်မှာဟိုကျွန်တော်တို့ချက်ခိုင်နဲ့ပတ်သက်ပြီးတော့ဟိုစုံစမ်းအဖွဲ့မှာနိုင်ငံသားတယောက်ထည့်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးဖို့ရှိတာဟုတ်နော်
ဟုတ်ကဲ့
အဲ့တော့ဒီနေ့ဆွေးနွေးပွဲဒီအဲ့ဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးတယ်လို့ယူဆရတာပေါ့နော်အဲ့လိုယူဆရပါတယ်နော်ဒါပေမဲ့အဲ့ဒါကာလုံဆွေးနွေးပွဲမဟုတ်ဖဲနဲ့ငါဆိုပေါ့ဗျာဖြစ်တဲ့ခါကျတော့ကျွန်တော်တို့စဉ်းစားတဲ့ခါကျတော့ဒါ NLD အစိုးရအနေနဲ့တမရောကိုဒီနေ့အထိပေါ့၃နှစ်ကျော်ကာလတည်းမှာကာလုံမခေါ်ပဲသွားတဲ့ပုံစံအတိုင်းပဲသွားမယ်ဆိုတဲ့ဟာမျိုးနဲ့ချစ်ကပ်နေကိုရတယ်လို့ယူဆရပါတယ်အဲ့တော့အခုဟာတော့ကာလုံမဟုတ်ဘူးလို့ပြောလို့ရပါတယ်အဲသူတို့အနေနဲ့ကာလုံကို NLD အစိုးရအနေနဲ့ကြော်လွှားခြင်းတဲ့ပုံစံတွေ့ရတယ်လို့ပဲပြောရပါမယ်
နောက်တစ်ခုကစစဥမောင်ဆိုဟိုတုံတက်တယ်လို့ပေါ့ဒီ NLD အစိုးရဒီကာလုံကိုမခေါ်ဘဲနဲ့အနာမိုင်းလုပ်ဖို့အတွက်အယတာအစိုးရလက်ရှိ NLD အစိုးရနေပြီးတော့ချင်းကလှုပ်ဆောင်နေတဲ့သဘောမျိုးဆိုလို့ရှိရင်ရောဒီအခုလက်ရှိဒီနေ့တွေ့တဲ့ပွဲမှာဆိုရင်ဥပမာအားဖြင့်အယတာအစိုးရကလူတွေကများတယ်လေဆိုတော့ဒီအပေါ်မှာကောတမရဘက်ကဟို NLD အစိုးရချင်းကပ်ပုံကိုသူကဂျင်းနှမှုရှိနိုင်ပါမလား
အဲ့ဒါကတော့ဂျင်းနှမှုရှိတယ်မရှိတယ်ဆိုတာကတစ်ပိုင်းတမရဘက်ကနည်းတယ်များတယ်ဆိုတာတစ်ပိုင်းဒါပေမဲ့တကယ်တမ်းကသူ့လုပ်ပုံနဲ့သူရှိနေတာဗျအဲ့တော့2008အခြေခံဥပဒေအောက်မှာနိုင်ငံရေးလုံနေတယ်တော့ရေကောက်ပွဲဝင်နေတယ်ဆိုရင်ကျွန်တော်တို့ရေကောက်ပွဲကတက်လာတဲ့အယတာအစိုးရ NLD ဖြစ်စီမြည်သူနဲ့ဤဘယ်ပါတီဖြစ်စီနဲ့နောက်ဒီ2008အခြေခံဥပဒေရအတော်ဒီပြဿနာတက်နေရကွန်ပရိုမိုက်စ်လုပ်တဲ့နေရာတခုအဲ့ဒါကာလုံမရှိတယ်ဗျအဲ့ဒါကိုကြော်လွားမယ်ဆိုရင်ကျွန်တော်စစ်သက်ညီနိုင်မှုနည်းနည်းခက်လိမ့်မယ်လို့ကျွန်တော်အဲ့လိုတိုင်းမြင်ပါတယ
်တကယ်တကယ်ကတော့ကျွန်တော်တို့နားလည်တာကကာလုံအစည်းအဝေးခေါ်တယ်ကာလုံအစည်းအဝေးကနေဆုံးဖြတ်ချက်တခုခုချတယ်ဆိုရင်တော့ဒါမဖြစ်မနေလုပ်ကြမယ်ဆိုရင်အကောင့်ထယ်ပေါ်ကြမယ်ပေါ့နော်အစိုးရအနေနဲ့ရောတက်မတော်ဘက်ကရောဆိုတဲ့သဘောမျိုးသဘောတဘာဝရှိတော့ဒီအခုဒီနေ့အစည်းအဝေးကအဆုံးဖြတ်ချက်ချတာတွေကရောအဲ့ဒီလိုအကျိုးတက်ရောက်မှုရှိမလားလက်တွေ့မှာတကယ်အကျိုးရှိနိုင်မလား
ဒီနေ့အစည်းအဝေးကလည်းကျွန်တော်ဘာလို့အဆုံးဖြတ်တယ်လဲမဆုံးဖြတ်တယ်လဲကျွန်တော်တို့မသိဘူးကျွန်တော်တူဝကြီးခံမှန်းကြည့်ရတာဒီနေ့တွေ့ဆုံဆွေးနွေးမှုကညီနိုင်မှုပဲဖြစ်နေမှာဗျအဆုံးဖြတ်ချက်ချတာမျိုးအဖြစ်နိုင်မှုတော့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့အမြင်ကပြောမှဆို2008အခြေခံဥပဒေထဲမှာ2008အခြေခံဥပဒေနဲ့သွားမယ်ဆိုရင်ဒီကောက်ပွဲကတက်လာတဲ့အရသာဆိုးရရဲ့အဲအခြေခံဥပဒေ2008အခြေခံဥပဒေရအော်တော်တီပေးထားတဲ့တက်ကေညီနိုင်သစ္စာဆွေးနွေးလို့ရတဲ့နေရာကာလုံနဲ့ဖြစ်တယ်ဒီနေ့ဒီကာလုံကိုမခေါ်နိုင်သေးဘူးဆိုရင်တော့ဒီကောက်ပွဲကတက်လာတဲ့အရသာဆိုးရနဲ့အခြေခံဥပဒေရအော်တော်တီရှိနေတဲ့တက်နယ်ကြားမှာသစ္စာညီနိုင်မှုဆိုတာတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ်
တော့မခေါ်နိုင်သေးတာကတနည်းအားဖြင့်အဆင်ပြေမှုမရှိသေးဘူးဆိုတဲ့တော့တရံကိုပြနေတယ်ဆိုတဲ့သဘောလားခင်ဗ
ျဟုတ်ကဲ့အဲ့လိုပဲပြောလို့ရမယ်ထင်ပါတယ်အဲ့ဒါကတော့အစိုးရအယတာဆိုရနဲ့တက်ကြားထဲမှာပုံမှန်ဆက်ဆံရေးတည်းမရှိသေးဘူးလို့ပြောလို့ရမယ်ထင်လို့ပြောလို့ရမယ်လို့ထင်ပါတယ်ခင
်ဗျမြန်မာအစိုးရရဲ့ထိပ်တီးအစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးနဲ့စီးရဲအကဲခတ်ဦးမောင်စိုးကိုကိုဇော်ဝင်းလိုင်ကဆက်သွယ်မြင်းမြန်းတင်ပြသွားတာပါရှင်